လိုက်စာမျိုးကကချင်လွမြောက်ရေးတမရော KIA ဌာနချုပ်နဲ့ဒီအနီးဆုံးနေရာအထိကိုလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးဌာနချုပ်အနီးနားအထိမြန်မာစစ်တပ်ဘက်ကရဟတ်ယာဉ်တွေနဲ့ပါပထမဦးဆုံးအကြိမ်အပြင်းထန်ဆုံးထိုးစစ်ဆင်နေတာဖြစ်ပါတယ်။အခုအကြိမ်ကတော့ကချင်လွတ်မြောက်ရေးတပ်မတော်နဲ့မြန်မာစစ်တပ်ကြားအပြင်းထန်ဆုံးတိုက်ပွဲဖြစ်တယ်လို့လည်းကချင်လွတ်မြောက်ရေးတပ်မတော် KIA ပြောခွင့်ရပုဂ္ဂိုလ်ဦးလာနန်က VOE မြန်မာပိုင်းကိုပြောပါတယ်။တိုက်ပွဲတွေဖြစ်ပွားနေတဲ့လိုင်စာမျိုးကဒီကချင်လွတ်မြောက်ရေးတပ်မတော် KIA ဌာနချုပ်မှာရှိနေတဲ့ဦးလာနန်ကိုမတ်စုမုံကမေးမြန်းထားတယ်ဆိုတော့အပြည့်အစုံသိအောင်ဆက်ပြီးတော့ပြောပြပေးပါရှင်
။ဟုတ်ပါတယ်။အခုကချင်ပြည်နယ်မှာဖြစ်ပွားနေတဲ့စစ်ပွဲကတော့ကချင်လွတ်မြောက်ရေးတပ်မတော် KIA နဲ့ထိုးစစ်ဆင်လာတဲ့မြန်မာစစ်တပ်တို့ကြားမှာအပြင်းထန်ဆုံးတိုက်ပွဲဖြစ်တယ်လို့ကချင်လွတ်မြောက်ရေးတပ်မတော် KIA ရဲ့ပြောခွင့်ရဦးလာနန်က VOE မြန်မာပိုင်းကိုပြောပါတယ်။ဒီကနေ့ဒီဇင်ဘာလ14ရက်နေ့မှာမြန်မာစစ်တပ်ဘက်ကစစ်သုံးရဟတ်ယာဉ်တွေပေါ်ကတရဇက်ပစ်ခတ်မှုဟာအကြိမ်6ကြိမ်နဲ့မြန်မာစစ်ကြောင်းတွေဘက်ကလက်နက်ကြီးတွေနဲ့ကချင်ဗဟိုဌာနချုပ်ကိုပြစ်မှတ်ထားပစ်ခတ်မှုတွေကအကြိမ်100ကျော်ရှိနေပြီလို့ကချင်လွတ်မြောက်ရေးတပ်မတော် KIA ရဲ့ပြောခွင့်ရဦးလာနန်ကပြောပါတယ်
အဲဒီနေ့မနေ့9နိုင်ကြီးကြော်ကြော်နေပြီးတော့ဒီဟောခမရ388နဲ့383ဖဲ့ရဲ့နောက်ပြီးတော့ခလာရ40ပူပေါင်းစစ်ကြောင်းတွေကတည်းပြီးတော့တရားအင်အားပြာကြော်ကဒီလေဇာနဲ့အနည်းဆုံးဖြစ်တဲ့ဟိုဌာနချုပ်ရဲ့ရှေ့ကခင်းမြေလက်ကြိုင်စစ်ခန်းကိုသူတို့ထူးစစ်စလာဖြစ်နာမျိုးလုပ်တယ်အဲ့ဒါဒီနေ့မနေ့9နိုင်ခွဲနေပြီးတော့ဟိုညနေ6နိုင်အထိပါပဲခင်ဗျာဒီနေ့အလုံးမှာတိုက်ပွဲကြီးပြင်းပြင်းထန်ထန်ဖြစ်နေအဲ့မှာဒီအစိုးရစစ်ကြောင်းနေပြီးတော့ထိခိုက်တယ်တော်တော်များများဖြစ်သွားပြီးတော့ညနေပိုင်း9နိုင်ပေါင်ဝင်ကျင်မှာတချို့ဟာဒီပြန်ပြီးတော့ဆုတ်ခေါ်တော့တာမျိုးရှိရယ်ဒါအဲ့ကိစ္စတော့ဒီနေ့တနေ့လုံးပါပဲဆူရစစ်တပ်နေပြီးတော့ဟိုလက်နဲ့ကြီးနဲ့ပြစ်ခတ်တယ်လက်နဲ့ကြီးက105မမနဲ့190မမတို့ကိုသူတို့ဒီတို့ဖုံးမြန်ခန့်ကဲ့တောင်းစားနေပြီးမှာပဲအကျိန်စုစုပေါင်းအကျိန်တရာကျော်ပါလိမ့်မယ်အဲ့တို့ဒီတခြားရံဘက်ကိုပြစ်ခတ်တယ်နောက်ပြီးတော့လိုက်စားအပေါ်ဖက်ရှိတယ်သူတို့ဟိုထာတာချုပ်ကိုသူတို့ပြစ်ခတ်တာမျိုးလုပ်တယ်ခင်ဗျာဒါကြောင့်မဒီနေ့ဖြစ်တဲ့တိုက်ပွဲကတော့ဒီဟိုဒေတာရဲ့အနည်းဆုံးနေရာမှာအပြင်းထန်ဆုံးတိုက်ပွဲလို့ပြောလို့ရသလိုပထမဆုံးအနေနဲ့ဒီဘဟုဌာနချုပ်နဲ့အနည်းဆုံးနေရာကိုသူရဟတ်ရင်နဲ့တုံးကျင်တာပြီးတော့ပြစ်ခတ်တဲ့တိုက်ပွဲဖြစ်တယ်ခင်ဗျာ
အခုလိုမျိုးကချင်လွတ်မြောက်ရေးတပ်မတော်ဘက်ကိုအစိုးရစစ်ကြောင်းကနေပြင်းပြင်းထန်ထန်ထိုးစစ်တွေဒရဂျန်းဆင်လာတဲ့အတွက်ဒီဇင်ဘာလဆန်းပိုင်းမှာတင်မြန်မာစစ်တပ်နဲ့ကချင်တပ်မတော်ကြားမှာတိုက်ပွဲဟာအကြိမ်80ကျော်အထိဖြစ်သွားပြီးဖြစ်ပါတယ်။ထိုးစစ်ဆင်လာတဲ့မြန်မာစစ်ကြောင်းတွေဘက်ကနေလက်နက်ကြီးတွေနဲ့ကချင်ဗဟိုဌာနချုပ်ဘက်ကိုပြစ်မှတ်ထားပြစ်ခတ်နေမှုဟာလည်းအကြိမ်ရာကျော်ရှိနေပြီလို့အခုလက်ရှိတိုက်ပွဲတွေဖြစ်ပွားနေတဲ့လိုင်စာမျိုးကကချင်လွတ်မြောက်ရေးတပ်မတော် KIO ဌာနချုပ်မှာရှိနေတဲ့ဦးလာနန်ကပြောပါတယ်
ဒီဇင်ဘာလဆားနေစပြီးတော့ကျွန်တော်ကချင်သေးတာမှာထူးစီတာတော်တော်များများပြင်းထန်တာဖြစ်လာတယ်ခင်ဗျာ။ဒီနေ့ရဲ့ဒီနေ့အထိဆိုရင်တိုက်ပွဲပေါင်းအားလုံးကဒီဇင်ဘာလအတော်တင်မှာအကျဉ်80ကျော်သွားပြီခင်ဗျာ။ဒါကြည့်ချင်းအပြင်ဒီဆေးရအတော်တင်မှာအဲ့လောက်ကြီးပြင်းထန်နေဆိုတော့ဒါဒီလအတော်တင်မှာတော့ထူးစီတာတော်တော်များတယ်လို့ပြောလို့ရတယ်ခင်ဗျာ။အဲကျွန်တော်ဒီလိုက်စာနဲ့အနည်းဆုံးပြတဲ့လက်ကြံရတက်ကိုသူတို့ဒီနေ့ဆက်တနားကြီးမှာတစ်ချိန်ပေါ့ဗျာ။သူရဟရင်နဲ့စင်းနဲ့ဝေဟန်နေပြီးတော့သူကြည့်နေတိခတ်တာမျိုးလုပ်တယ်။မွန်လယ်ပိုင်းမှာရောနှစ်ခေါက်ထပ်ပြီးလာပြီးမှပဲလာပြီးတော့တိခတ်တာမျိုးလုပ်တယ်။ဒါကြောင့်မို့ဒီဇင်ဘာလရဲ့ဒီနောက်ဒီဇင်ဘာလအတော်တင်းမှာပဲရဟရင်နဲ့လေကြောင်းကူနဲ့တိုက်ခိုက်တာမျိုးကအကျဉ်း6ကျဉ်းခင်းကျင်တော့ရှိသွားပြီခင်ဗျာ။
ဒီလိုမျိုးဒီအစိုးရစစ်တပ်နဲ့ကချင်တပ်မတော်ကြားမှာပြင်းပြင်းထန်ထန်တိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်အဲ့ဒီဒေသအနီးအနားမှာရှိတဲ့ကျေးရွာတွေကဒေသခံပြည်သူတွေကိုတိုက်ပွဲတွေနဲ့လွမြောက်ရာဒုက္ခသည်စခန်းတွေစီကိုပို့ဆောင်ထားရတယ်လို့ KIA ပြောခွင့်ရဦးလာနန်ကပြောပါတယ်
။သူ့အင်းရတီရောက်လာတဲ့ကနဲ့တခါလို့သူစစ်စင်ရေးလုပ်ပွဲတွေအစီအမံချပြီးသားပါ။ဒါကြောင့်မို့ဒီနေ့ကတော့ပန်ဝါဘက်မှာရောစေနိုင်ပေါင်းမွင့်မှာသူတို့ထုစစ်လုပ်လာတယ်။အဲနောက်ပြီးတော့ဒီလေဆာနဲ့အနီးမှာလည်းသူဒီနေ့မနေ့ငါးနာရီခွဲကနေပြီးတော့သူစစ်လုပ်လာတယ်။ဒါကိုကြည့်ချင်အရင်သူစစ်မျက်နှာကိုဖြတ်တဲ့ပုံစံလုပ်တယ်လို့ပြောလို့ရတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။အဲ့ဒီဒေသမှာရှိတဲ့ဒေသခံပြည်သူတွေရဲ့အခြေအနေရောဘယ်လိုများရှိပါလဲရှင်
။အဲ့လက်ကြားရမှာရှိတဲ့ယွာသားတွေကတော့နေ့လုံးကစိုက်ပွဲဖြစ်လာတဲ့အလုံးဒုက္ခတွေဆမ်းမှာရောက်နေကြပြီ။အဲ့မှာအခုကြေးရွာဆိုပေမဲ့ယွာမှာဘယ်သူမှမရှိကြတော့ဘူးခင်ဗျာ။ဒီတိုင်းဟိုစခန်းကြီးပဲဟိုနေရာကြီးထားတယ်ခင်ဗျာ
။အခုဖြစ်ပွားနေတဲ့ဒီကချင်နဲ့ဗမာစစ်တပ်ရဲ့တိုက်ပွဲဟာကချင်လွတ်မြောက်ရေးတပ်မတော်ဒီလွိုင်စာမြို့မှာရှိတဲ့လွိုင်စာမြို့မှာရှိတဲ့ဗဟိုဌာနချုပ်အနားအထိမြန်မာစစ်တပ်ဘက်ကနေပြီးတော့စစ်သုံးရဟတ်ယာဉ်တွေကိုပါတုံးပြီးတော့တိုက်ခိုက်လာတာဖြစ်ပြီးတော့ဌာနချုပ်ရဲ့အနီးဆက်ဆုံးနေရာအထိပြစ်မှတ်ထားပြီးတော့မြန်မာစစ်တပ်ဘက်ကနေလက်နက်ကြီးတွေနဲ့ဇက်တိုက်ပစ်ခတ်နေစေဖြစ်တဲ့အတွက်ငြိမ်းချမ်းရေးစကားတစ်ဖက်မှာဆိုနေပေမဲ့ထိုးစစ်တွေအပြင်းထန်ဆုံးမြင့်တင်လာတဲ့မြန်မာအစိုးရနဲ့ကချင်တပ်တွေအကြားအတင်းမာဆုံးအနေအထားကိုရောက်ရှိနေပြီလို့လည်းကချင်KIO လွတ်မြောက်ရေးတပ်မတော်ဘက်ကပြောပါတယ်ရှင်။